ပြီးခဲ့တဲ့ဇန်နဝါရီလအတွင်းပြည်ထောင်စုဝန်ကြီးဦးအောင်မြင့်ရဲ့မကွေးတိုင်းတရားကောက်ကျွရမှာပြောခဲ့တဲ့စကားအပေါ်တာဝန်ယူဖြေရှင်းပေးဖို့အတွက်ဖေဖော်ဝါရီလ၄ရက်နေ့ကကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာလွှတ်တော်ကိုယ်စားလှယ်ဦးအောင်စိုးကအဆိုတင်သွင်းခဲ့တာပါ။ဒီအဆိုကိုပြန်ကြားရေးဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးဦးအောင်ကြည်ကအဆိုအအနေနဲ့အလေးထားပြီးဆောင်ရွက်နေတယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့ဒီပြန်လည်ဖြေကြားချက်ပေါ်မှာအားရမှုမရှိဘူးလို့အဆိုတင်သွင်းခဲ့တဲ့ဦးအောင်စိုးက RFA ကိုပြောပါတယ်။သူ့အနေနဲ့ဒီအရေးယူဆောင်ရွက်မှုတွေထိထိရရောက်ဘလောက်ထိရှိမလဲဆိုတာကိုလည်းစောင့်ကြည့်သွားမယ်လို့ပြောပါတယ်
။ဟိုပထမဆုံးဒီဦးအောင်ကြည်တုတ်ပြန်ချက်ကိုတော့ကျွန်တော်တို့လက်မခံဘူးဗျ။သူ့ရဲ့တုတ်ပြန်ချက်ကတော့ကျွန်တော်အဆိုပြုချက်ဟိုဟာနဲ့သူဖြေတာနဲ့တကယ်တမ်းတော့တခြားစီပါ။ဝန်ကြီးတယောက်ရဲ့ဒါပြည်သူတွေကိုလှုပ်ပေးတဲ့အလုပ်တွေနဲ့ဒါသူ့ရဲ့စေတနာအမှားဒါစေတနာမှဘလို့မှမဖြစ်နိုင်ဘူးရ။ဘာလို့ဆိုတော့ဒီချိန်လည်းမဟုတ်ဒီချိန်လည်းမဟုတ်ဝန်ကြီးတယောက်ကဒီလိုစကားမျိုးပြောတာတာမန်အယတ္တပြောင်းတော့ပြောလို့လက်မခံတဲ့စကားပါ။ဒါပေမဲ့တော်တော်ရဲ့အဆုံးဖြတ်ကိုခံယူမယ်ဆိုတော့တော်တော်ဥစ္စာဒါကိုဒီနေ့ကနေပြီးစတင်တယ်။ဒါကိုရည်ရွယ်ဆောင်ရွက်ဖို့အတွက်သူ့အချိန်ရင်းနဲ့ပြီးပါဆိုတဲ့အတွက်ကျွန်တော်တို့ကလည်းတော်တော်ဥစ္စာလည်းဒါကိုရှင်းပြပြီးတော့ဒီနေ့ကနေစတင်ဆောင်ရွက်နေပြီဆိုတော့ကျွန်တော်တို့တိုင်းတာတစ်ခုတည်းလက်ခံလိုက်ပါတယ်ဒါကိုကျွန်တော်တို့စောက်ကြည့်ပါမယ်စောက်ကြည့်လို့မှဟိုကဖြစ်ကျွန်တော်တို့ဒါကိုထပ်ပြီးတော့ပေါင်းပြသွားပါမယ
်ပြည်တော်စုဝင်ကြီးဦးအောင်မြင့်ဟာအလားတူစကားမျိုးကိုတင်းလာဤတိုင်းအတွက်မှပြောခဲ့ဘူးတယ်လို့လည်းဦးအောင်ဆိုကပြောပါတယ
်ဦးအောင်မြင့်ကဒီမကွေးတိုင်းမှာပထမအဦးဆုံးပြောခဲ့တာမဟုတ်ပါဘူးကျွန်တော်တို့တင်းလာဤတိုင်းမှာကော့တောင်းမှာပထမအဦးဆုံးပြောခဲ့တာပါအဲ့ဒီပြောတဲ့ချိန်တုန်းကလည်းကျွန်တော်ကိုယ်တိုင်ကော့တောင်းမှာရှိပါတယ်တို့စီဝေးပြပြချင်းကျွန်တော်ကိုလာရောက်ပြီးတော့တင်ပြကြပါတယ်အဲ့ဒီမှတ်တမ်းတွေကျွန်တော်မှအကုန်ရှိတယ်ဒီကိစ္စကသူ့အမသူပြင်သွားလိမ့်မယ်လို့ကျွန်တော်တို့မြင်ခဲ့ပေမဲ့အခုအခုဒီတိုင်းမှာထပ်ပြောတော့ကျွန်တော်တို့ဟာနိုင်ငံရေးသမားတွေကိုစော်ကားတယ်ပြီးတော့ကျွန်တော်တို့နိုင်ငံရေးပါတီတွေကစော်ကားလာတော့ဒါဟာကျွန်တော်တို့ရည်ရည်ကြီးစုဖြစ်မတင်လို့ဖြစ်တော့ဘူးဒီလိုသာလွှတ်ထားရင်အစိုးရကျွန်တော်တို့အရင်ပုံစံတိုင်းရောက်သွားလိမ့်မယ်ဆိုပြီးတော့ဒီရည်ရည်ကြီးစုတင်ဖို့အတွက်ကျွန်တော်တို့လည်းကျွန်တော်ရဲ့ကောင်းဆောင်ကျွန်တော်ခွင့်တောင်းရတယ်ကောင်းဆောင်ကလည်းဒါကိုရည်ရည်ကြီးစုတင်ဖို့အတွက်လည်းပြောရတဲ့ကျွန်တော်တောင်းပြီးလို့ကျွန်တော်ဒါတင်ခဲ့တာပါ
ဒါကတော့ NLD ပါတီဝင်လွှတ်တော်ကိုယ်စားလှယ်ဦးအောင်စိုးပြောပြသွားတာပါရှင်အခုလိုမျိုးပြည်ထောင်စုအစဉ်ဝင်ကြီးတဦးရဲ့ပြောဆိုတဲ့စကားတွေကိုကြားရတာဟာအလွန်တုံ့လုံမိတယ်လို့နိုင်ငံအတွက်ရောလွှတ်တော်အတွက်ရဲ့ဂုဏ်သိက္ခာကိုပါထိခိုက်စရာဖြစ်နေတယ်လို့ပြည်သူလွှတ်တော်ကိုယ်စားလှယ်ဦးခိုင်မောင်ကြီးကလည်းသုံးသပ်ပါတယ
်တာမန်လူတယောက်ကပြောရင်တောင်မှဒါတော်တော်ကြီးကထိခိုက်တဲ့စကားလုံးဖြစ်တယ်ပေါ့နော်ဒါပေမဲ့အခုကဝင်ကြီးတယောက်ကပြောလိုက်တာဆိုတော့ဒီနောက်ွယ်မှာဒီစကားလုံးတွေနောက်ွယ်မှာတခြားအကျံစီများရှိနေသလားဆိုတာကိုအတော်စဉ်းစားပြကြတယ်ဗျ။နောက်ပြီးတော့ဒါတာမန်ပြောယူပြောစဉ်စကားလားပြောနေကြစကားမဟုတ်ခင်းနဲ့ချက်ချင်းပေါ်ထွက်လာတဲ့စကားဆိုတဲ့အနေထားဆိုတော့ကျွန်တော်တို့ဒီအထိတ်တလန့်ဖြစ်သွားပါတယ်။နိုင်ရင်တော့ဒါအဖွဲ့စီတစ်ဖွဲ့ကနေစုံစမ်းစစ်ဆေးပြဖို့လိုအပ်လိမ့်မယ်လို့တောင်းကျွန်တော်တို့မြင်ပါတယ်
လွှတ်တော်ကိုယ်စားလှယ်ဦးခိုင်မောင်ယူပါရှင်ပြန်ကြားရေးဝန်ကြီးဌာနရဲ့ဝန်ကြီးဦးအောင်ကြည်ရဲ့ထူးခြားချက်အပေါ်မှာသူ့အနေနဲ့အပိုင်းနှစ်ပိုင်းမြင်တယ်လို့နောက်ထပ်လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးဖေတန်းကလည်းပြောပါတယ
်တစ်ပါးတစ်ပါးကသွားသားတွေကိုသူကပြောတော့ပြောရပေါ့ရင်းနေရပြောလို့သဘောစီလာနဲ့ပြောတဲ့သဘောမျိုးစီလာနဲ့ဆဲတဲ့သဘောမျိုးအဲ့လိုသဘောမျိုးရပါတယ်ဒါကတစ်ပိုင်းပေါ့ဒါမှမဟုတ်ကျွန်တော်ကနိုင်ငံရေးသမားတွေကိုထောင်ထဲထည့်ပြစ်မယ်ဟာလားဒါကဒီနောက်ခါကျရှိပြီးတော့ဟိုပါရိတ်နေတဲ့အကောင်အဲ့လိုမျိုးကြတော့လူမှုရေးစည်းကမ်းကလည်းလွန်သွားပြီ။တစ်ခါကကျွန်တော်နိုင်ငံရေးသမားဆိုတာအရင်ခေတ်ကအသွေးခေါ်နဲ့ပြောလို့မရဘူးလေ။အရင်ခေတ်ကအသွေးကိုဆိုနိုင်ငံရေးသမားဆိုတာရာဇဝတ်ကောင်းလို့လူဆက်ဆံခဲ့ကြတာကို။အဲဒါအဆရှိအနောင်အောင်ပေါ့ဝန်ကြီးတွေအရင်လည်းပြောလာကြပြီ။အဲဒါမှဒီဝန်ကြီးပြောတဲ့အချိန်မှာဒီဝန်ကြီးကတော့အဆိုးဆုံးပဲ
။ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့အချိန်မျိုးမှာဒါမျိုးတွေနောက်ထပ်မဖြစ်ရအောင်အစိုးရအနေနဲ့စံပြအဖြစ်ကင်တွယ်သင့်တယ်လို့လည်းဦးဖေတန်းကသုံးသပ်ပါတယ်
။သူကအဖွဲ့ရဲ့လုံဆောင်ချက်တွေပေါ်မှာသူတို့ကစောင့်ကြည့်မယ်အဲစောင့်ကြည့်လို့မဖြစ်ပါဘူးဆိုရင်တော့ထပ်ပြီးတော့သူတို့အဆိုတခုပြန်တင်ပေးရမှာပေါ့နော်သူတို့ကတိပေးထားတဲ့ဥစ္စာဒါပေမဲ့သူတို့အရေးယူပုံယူနေရဘယ်လောက်ဖြစ်မလဲဥမာရွာသားတွေကိုသွားပြီးတောင်းပါမလားရှမ်းနိုင်ငံရဲ့တမားတွေကိုလာတောင်းမလားလွတ်တော်မှာလာတောင်းပါမလားအဲသူတို့ကျော်စောင့်ကြည့်ရမယ်ဒါမှမဟုတ်သူ့ဝစ်ကြည်တန်းကြီးနဲ့အရေးယူမှုခါဆောင်ပါဆောင်လုပ်တာလားအဲကျွန်တော်ကကြည့်ရမလားအဲဒါကလွတ်တော်ကစောင့်ကြည့်ရမယ့်အပိုင်းပါကျွန်တော်ကတော့ဘာပဲပြောထိထိရောက်ရောက်အရေးယူတင်လို့ကျွန်တော်ထင်ပါတယ်
ဒါကတော့ပြည်ထောင်စုဝန်ကြီးဦးအောင်မြင့်ရဲ့မကွေးတိုင်းတရားကောက်ကျေးရွာမှာပြောခဲ့တဲ့စကားအပေါ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေရဲ့သဘောထားတွေနဲ့အမြင်တွေကိုစူးစီးတင်ဆက်ပေးခဲ့တာပါ။